ရခိုင်ပြည်နယ်ရဲမှာမြန်မာနိုင်ငံလုံခြုံရေးနဲ့ကာကွယ်ရေးအဖွဲ့အစည်းတွေနဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ကြားဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့တိုက်ပွဲတွေမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအလုံးအနေနဲ့အရက်သားတွေကိုအကာအကွယ်ပေးဖို့INGO အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း16ဖွဲ့ကဧပြီလ1ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဖတိဘက်ကဖြစ်ပေါ်ရာနယ်မြေတွေထဲမှာနေထိုင်သူဒေသခံကအနည်းဆုံး 9,000 ခွဲကျော်အတွက်လိုအပ်တဲ့အကူအညီတွေမရဘဲဖြစ်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေအရှိန်မြင့်လာပြီးတော့အိုးရင်ဆန့်ခွာထွက်ပြေးမှုတွေများနေတဲ့မြို့နယ်၅မြို့နယ်ဖြစ်တဲ့ကြောက်တော်ပုံနှချွန်ဘူးဒီတောင်မောင်တော်နဲ့ရသေးတောင်အပြင်မြောက်ဦးကိုပါ DINGU အဖွဲ့တွေတောရခွင့်မရပဲပိတ်ပင်ကန့်သတ်မှုတွေခံရကြောင်းဒီဒေသတွေရဲ့အခြေအနေဟာတစ်ခုနဲ့တစ်ခုမတူကြတဲ့အတွက်ဒေသအလုံးအတွက်တပြေးညီကန့်သတ်မှုတွေမလုပ်ဖက်နဲ့လိုင်ရောညီထွေတဲ့တောလာခွင့်တွေပေးဖို့လဲ Save the Children နဲ့ World Vision ပါဝင် INGU အဖွဲ့16ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဒေသတွင်းမှာနေထိုင်တဲ့လူတွေဟာကျမ်းမာရေးဆောင်ရှောက်မှုပညာရေးနဲ့တန်ရှင်းတဲ့ရေးရရှိရေးလိုမျိုးဝန်ဆောင်မှုတွေရဖို့အခက်အခဲတွေနဲ့ကြုံနေရတယ်လို့အတက်မွေးဝမ်းကြောင်းအစီအစဉ်တွေစိုက်ပျိုးရေးဆိုင်ရာအကူအညီထောက်ပံ့မှုတွေနဲ့တခြားဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်မှုတွေကိုလည်းရန်နာထားပြီးရရွာလူလူရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာဖူလုံရေးအတွက်ကိုဆိုးကျိုးတွေတက်ရောက်စေတယ်လို့ပြောပါတယ်။အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းဗဟုဌာန NRPC ကမတ်လ27ရက်နေ့မှာအေအေပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ရခိုင်ဘက်မှာတော့တိုက်ပွဲတွေကဆက်ပြီးဖြစ်ပွားနေတာပါ။